မြန်မာနိုင်ငံမှာမိဖို့ကြောင့်သုံးပစ္စည်းတွေဈေးတက်နေတဲ့အတွက်ဝင်ငွေနှပါလာတဲ့မိသားစုတွေအခက်အခဲကြုံနေရပါတယ်လက်ရှိအခြေအနေမှာအလုပ်အကိုင်လဲရှားနေတာကြောင့်အများစုကစားဝတ်နေရေးအတွက်အတော်လေးအခက်အခဲဖြစ်နေပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုက်ဦးကဆက်ပြောပြပါမယ
်စစ်တကာအနာသိမ့်ပြီးနောက်ပိုင်းစီးပွားရေးကျဆင်းပြီးပြည်သူတွေဝင်ငွေနှပါလာနေချိန်မှာပဲကုန်စည်တုံးတွေအဆမတန်မြင့်တက်နေတာကြောင့်ပြည်သူတွေအနေနဲ့စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြပါလေစီတပိတ်တာဟုချက်9000ဝန်းကျင်စီပါဝင်မိဖို့ကြောင့်သုံးကွန်ပျူတာတွေအားလုံးဈေးတက်နေတာကြောင့်အင်ရှင်မတွေခက်တွေ့နေရတာပါထန်းတမင်မျိုးနယ်ကဒေသခံတူဖြစ်တဲ့ဒေါ်သင်းသိန်းဦးကသူ့ရဲ့ခက်ခဲကိုခုလိုပြောပါလေ
ဟောကွန်ဆင်တော့နဲ့ပတ်သက်ပြီးတော့ကအခုဟိုစာမိဖို့ကြောင့်သုံးပစ္စည်းတွေဆိုလို့ရှိရင်ဒီစီစားငရုပ်ချက်တုံပေါ့နော်စီဆိုလို့ရှိရင်လည်းအရင်ကတိကျတဲ့နေ့ကဆိုလို့ရှိရင်ဒါ2000ကျော်ဆိုရင်တပိတ်တာစားလို့ရတယ်ပေါ့နော်အခုကတော့ဒီဈေးကခောက်ချိုးတက်သွားတဲ့အခါကျတော့အခုကတပိတ်တာကိုဒီမှာရောင်းတာကတော့9000ပေါ့နော်အိမ်ဆိုင်တည်းကတော့ဈေးကြတော့ကွာအရင်တော့ဆိုလို့ရှိရင်ဒါကစွန်းရွက်တရာဘိုးဆိုလို့ရှိရင်စီးလဲကြီးတယ်ကွာဈေးကလည်းနည်းတယ်အခုကျတော့အစီးတွေကသေးလဲသေးတယ်ဈေးကတော့များလာတယ်အဲ့လိုမျိုးပေါ့နော
်စစ်တကနာသိပြီနောက်ပိုင်းနိုင်ငံတကာနဲ့ချိတ်ဆက်လုပ်ကင်နေကြတဲ့လုပ်ငန်းတော်တော်များများရပ်သွားခဲ့တယ်လို့အရင်လိုပုံမှန်မလဲပတ်နိုင်တော့တဲ့စီးပွားရေးလုပ်ငန်းတွေလည်းအများအပြားဖြစ်နေပါတယ်။ဒါကြောင့်လောကန်ရှာပါဝင်ခွင့်နေချိန်မှာကုန်စည်လုံးမြင့်တက်တဲ့ဒဏ်ကိုအတော်လေးခံနေရတာလို့ရန်ကုန်မြို့ကဒေါ်သေးသေးကလည်းပြောပါတယ
်။ဝင်ငွေကကြတော့အရင်ထက်ထပ်ဝက်လောက်ရောကျသွားပြီးတော့ကုန်ကြဈေးကအရင်ထက်3000လောက်ကိုပိုပြီးကုန်ကြရတယ်လို့ပြောလို့ရတယ်။အရင်ဥပမာပေါ့နော်ပြောရလို့ရှိရင်အရင်တသိန်းဝင်တယ်ဆိုအခု9000လောက်ပဲဝင်နေကွာ။ဆက်ငွေကကြတော့အရင်တုန်းကမှ9000ပဲထွက်တယ်ဆိုရင်အခုကတသိန်းခွဲလောက်ကိုထွက်တယ်လို့ပြောလို့ရတယ်။အဲ့လေဆိုတော့အကုန်လုံးကဆက်ဆက်ရအရန်နေမြင့်တက်နေတဲ့အခါကျတော့တမ်းမရေးချီနေတွေကလည်းမကောင်းတဲ့အခါကျတော့ဈေးဘဝကလည်းကုန်တယ်ဈေးဈေးတွေကလည်းတက်တယ်စီဈေးဆန်ဈေးအကုန်စားဈေးတွေတက်တယ်ဆိုတဲ့အခါကျတော့အဆင်ပြေကြဘူးပေါ့နော်ပြောရမယ်ဆိုရင်တော့တရားမှာ99ယောက်ကအဆင်မပြေဘူးပြောရရင်တော့အဲ့လိုမျိုးတွေဖြစ်နေကြတာအများသောအဖြစ်ပေါ့ညအမားတို့ကြားနေရတဲ့လူတွေတော်တော်များများအဆင်ပြေတယ်လို့ကြားရတယ်ဆိုတာတရားမှာတရားမရှိဘူးဖြစ်နေတယ်ဟုတ်က
ကိုယ်ပဲကူးစက်မှုတွေကြောင့်ပြည်သူတွေစားဝတ်နေရေးခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့တစ်ဖက်မှာလည်းစစ်တကာအာဏာသိမ်းလိုက်တာကြောင့်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ရင်ဆိုင်နေရတာပါနိုင်ငံတွင်းမှာလည်းငွေကြေးလက်ပတ်မှုနေပါနေတယ်လို့ကုန်စည်တုံးတွေလည်းမြင့်တက်နေတာဖြစ်ပါတယ်အခုတည်းအခြေအနေတွေဆိုးလာရင်ပြည်သူတွေငတ်မွတ်တဲ့အခြေအနေတွေဖြစ်လာမှာစိုးရိမ်နေလို့လည်းသူကပြောပါတယ်စစ်ကောင်စီအနေနဲ့ကုန်စည်တုံးပြဿနာကိုကင်တွယ်ထိန်းချုပ်တင်တယ်လို့လည်းဒေါ်သေးသေးကပြောပါတယ်
ဘယ်လိုဖြစ်တယ်လဲဆိုတော့ဒီကုန်စည်တုံးကြီးကိုထိန်းချုပ်စေချင်တယ်ဒီထက်တက်သွားမယ်ဆိုရင်ဝင်ဝင်မကောင်းမဲ့ဒီထက်တက်သွားမယ်ဆိုရင်ဘာဖြစ်နိုင်လဲဆိုတော့ငတ်မုတ်ခေါင်းပါးရဲ့ပြဿနာတက်လာမယ်လူရမှုတွေဓမြမှုတွေအဲ့လိုမျိုးမလိုလားတဲ့ပြဿနာတွေအများကြီးတက်လာနိုင်တယ်လို့ထင်တယ်ဆိုတဲ့အခါကျတော့ဖြစ်တဲ့နာကစီးပွားရေးတောင်းမလာတာကတစ်ဖြည်းဖြည်းလုံးယူရမယ်အနေထားဆိုပြီးဒီကုန်စည်တုံးတက်တာတော့ထိန်းချုပ်လို့ရမယ်လို့ထင်တာပေါ့နော်အဲ့လိုထိန်းချုပ်နိုင်မယ်ဆိုရင်ကောင်းမယ်လို့တော့ယူဆမိပါတယ
်အထွေထွေစားကုန်တွေဈေးတက်နေသလို73စီတွေလည်းမြင့်တက်နေပါတယ်စတဲ့၃စီဈေးတွေတက်နေတာကြောင့်ဝင်ငွေထက်ဝက်လောက်ထိရောကျသွားတယ်လို့ရန်ကုန်မြို့ကငားရင်မောင်သမားတူကလည်းပြောပါတယ
်။ဟုတ်ပါခက်တဲ့ကတော့စီဈေးတက်တာနဲ့ငားရဲ့လူတွေကဈေးမရတာနဲ့ဆက်ကဲမျိုးစုံရှိတာ။အဲကျတော့တော့လူတွေရဲ့စီးပွားရေးကမကောင်းတဲ့အခါကြတဲ့အခါကျတော့ကုန်စည်စီးတွေတက်တယ်လို့မျိုးပဲ။ဟိုဒီဒရိုင်ဘာတွေကလည်းသူတို့လည်းဟိုမသိနိုင်တဲ့ခါကြီးရှိရတယ်။ဒီမှာ4000နဲ့3000နဲ့ပဲလိုက်ရတာ။2000နဲ့1500နဲ့ပဲလိုက်ရတာ။တော့ဒီတော့ဆိုရင်တောင်းပါရင်2000ကျော်တော့ရတာ။တော့အခု1000ကျော်လောက်ပဲရတော့ဆက်ဝက်ကျူတော့ဟောဟောဟတော့တော့အဲ့ဒီတော့အခက်ခဲတွေတော့များတော့ရှိတော့
ဆရာနာမသိခင်ကဓာတ်စီသေးတလီတာချက်900ဝန်းကျင်ကနေအခုဆိုရင်1500ချက်ကျော်ဈေးဖြစ်နေပါတယ်။တိုက်ပွဲတွေဖြစ်တဲ့နေရာလမ်းမဆက်သွေးကြီးခက်ခဲတဲ့နေရာတွေမှာဆိုဈေးတွေကပိုတော်မှကြီးတာပါ။မြန်မာနိုင်ငံမှာဆီယနာသိမ်းမှုရဲ့ကြေကြောင်2020ခုနှစ်တည်းမှာလူရည်ထက်ဝက်လောက်ဆင်းရဲမွဲတေမှုတွေနဲ့ကြုံရလိမ့်မယ်ဆိုပြီးကုလသမဂ္ဂကသတိပေးထားပါတယ်ခင်ဗျာ။